မာနိုင်ငံမှာတွဲဆုံဆွေးနွေးတောင်းဆိုမှုတွေနဲ့ပတ်သက်ပထမဆုံး၄ပွင့်ဆိုင်တောင်းတကြတယ်နောက်၆ပွင့်ဆိုင်တောင်းတကြတယ်အခု၁၂ပွင့်ဆိုင်ဆိုပြီးတော့ပြောတယ်ဆိုတော့ဒီတွဲဆုံဆွေးနွေးမှုတွေဟာအဓိကအဖြစ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့လုပ်ကြတာလို့အကြံပြင်းကျွန်တော်နားလည်ပါတယ်ဟုတ်ပါတယ်နော်ခင်ဗျာအဲ့ဒါဟု
တ်ပါတယ်ဟုတ်ပါ
အဲ့တော့လောလောဆယ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာအခက်အခဲအကြတဲ့တွေနဲ့အရှိမတွန်းနိုင်ဖြစ်နေလို့လားဆိုတာကိုကျွန်တော်ပထမမေကွန်ခတ်တော်လူစီမေ့ကြည့်ပါရစေ။ဆရာမဒေါက်တာညိုညိုသိန်းသဘောထားကိုပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ဒီလိုပဲထင်ပါတယ်။တွေ့ဆုံစနေပေါ်ကလိုအပ်တယ်။ကျွန်တော်တို့နိုင်ငံရေးကအရှိမတိုးတာနောက်မဆုတ်တာနဲ့ပေါ့နော်။အကြတဲ့နဲ့ညီဆိုင်နေရတယ်လို့ကျွန်မကတော့မြင်ပါတယ
်။ဟုတ်ကဲ့ဒေါက်တာညိုညိုသိန်းကပါခင်ဗျာ
။လက်ရှိအခြေအနေမှာပေါ့လေကျွန်တော်တို့ဖက်စည်းကုန်ခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အကြတဲ့မတိုင်းနယ်လည်းကံဖွဲ့စည်းနေတဲ့သူဆိုရှင်နေပြီးတော့ငင်းငန်းကြီးတိဆောက်ဖို့တဲ့လိုအပ်တဲ့အချက်တွေချာစီးပွားရေးလူမှုရေးအချက်တွေကိုအများကြီးနဲ့ရေဆိုင်နေရတဲ့အခြေအနေလို့ကျွန်တော်ယူဆပါတယ်ဗ
ျဆိုတော့အခုတွဲဆုံဆွေးနွေးဖို့ခေါ်ကြတဲ့အခါမှာဒီအကြောင်းအရာကိုဘယ်လိုအကြောင်းအရာကိုဆွေးနွေးဖို့ဆိုပြီးတော့အဓိကနာမည်တက်ပြီးတော့ဖော်ပြတာတော့မရှိဘူးခင်ဗျာဆိုတော့တောင်းဆိုတဲ့လူတိုင်းဟာခုနဒေါက်တာရံမျိုးသိန်းပြောသလိုဖွဲ့စည်းပုံအချက်တွေငင်းငန်းကြီးကိစ္စစီးပွားရေးစီမတို့မှုဒါတွေကိုဆွေးနွေးကြဖို့ဆိုရည်ရွယ်ချက်နဲ့ခေါ်ကြတယ်လို့ပြောနိုင်ပါလားခင်ဗျာအကြံပြင်းဆရာမ
ဟုတ်ကဲ့ပါကျမကတော့လေဟိုတွေ့ဆုံဆွေးနွေးရေးဆိုတဲ့နေရာမှာပေါ့နော်ပထမတွေ့ချဖို့အရေးကြီးတာပေါ့နော်အရင်တွေ့ချဖို့အရေးကြီးတယ်တွေ့ပြီးတဲ့အခါကျတော့တို့ခုနလိုဘာကိုဆွေးနွေးမယ်ဆိုတော့အချင်းတာပေါ့နော်တို့ကမန်ဂရောင်းကိုရှားပြီးတော့ဘုံတဘောတူရေးချက်ကိုရှားပြီးတော့တို့ဆွေးနွေးကြမယ်လို့ထင်ပါတယ်အဲ့တော့အရင်ဆွေးနွေးပွဲစတင်ဖို့အင်တန်အရေးကြီးပါတယ်
ဒါပေမဲ့သမလိုက်ဦးသိန်းစင်ကသူ့ရဲ့အိမ်မှာဖိတ်ခေါ်ပြီးတော့တွေးရတယ်ဒါပေမဲ့လည်းဘာလို့ဆွေးနွေးဖြစ်မှာဆိုတော့မနှိမ့်နှိုင်းဖြစ်ကြဘူးဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကလည်းဒီကိစ္စကိုအမလို့အမများအတန်ထွက်လာတယ်ခင်ဗျာအဲ့ဒီကိစ္စကိုဘာပြောချင်ပါလဲ
ဒီအဲ့ဒါကတော့ဒါအမတန်အလုပ်သဘောဆန်တယ်လို့တော့ကျွန်မအသုံးသတ်ပါတယ်ပေါ့နော်ဟိုအမလို့အမများပြောတာတွေလည်းဒါမှန်ပါတယ်ဒါပေမဲ့တစ်ဖက်ကကြည့်လို့ရှိရင်လည်းဒါပထမဆုံးအနေနဲ့တွေ့ဆုံတာဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီလောက်ပဲပေါ့နော်လုံးနိုင်မယ်ဆိုတော့လည်းဒါတစ်ပါးွားကြပါလေ။ဒါကြောင့်မို့ကျမကတော့ဒီဆွေးနွေးပွဲတွေကိုပေါ့နော်အလုပ်ဖြစ်အောင်ပေါ့နော်တကယ်လို့ဒုတိယအကြိမ်တတိယအကြိမ်မှလို့တွေ့ကြဖို့တော့လိုပါလေပေါ့နော်။နောက်ပြီးတော့ဒါအခုလောလောဆယ်ဖြစ်နေတဲ့အပိုင်းမှာအာတကယ်တစ်ဖက်ကလည်းဟို6ပွင့်ဆိုင်အာတစ်ဖက်ကလည်းမဟုတ်ဘူးအစုအဖွဲ့5ဖွဲ့ကိုဟိုသွားမယ်ဆိုပြီးတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ပေါ့နော်။အခုရဲ့ပုဂ္ဂိုလ်ဆွဲတွေကိုမဆွတ်တော့နိုင်တဲ့နဲ့ဟုတ်နေမယ်ဆိုရင်ကျမတို့ကနိုင်ငံရေးချက်တဲ့ကိုဘလို့မှဖြည့်ရှင်းနိုင်မှာမဟုတ်ဘူးလေ။ဒါကြောင့်မလို့တစ်ဖက်ကလည်းအစုဖွဲ့၅ဖွဲ့ပုံပုံရင်းပြောရင်တော့ဒါကကြုတ်ကြီးနဲ့ဒီသမရဘက်ကလည်းအစုဖွဲ့၅ဖွဲ့ကိုအခြေခံပြီးပဲသွားမယ်ဆိုတော့မူကိုပဲတရရစီဒါဆက်ကြိုက်ထားလို့မရဘူးပေါ့နော်။အဲ့တော့ကျမတို့ဒီတောင်စုလွတ်တော်စပါကတော့နိုင်ငံရေးဒါအမြင့်ဆုံးဥပဒေပြုဖော်စီဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဖီတော်စုဖြစ်တော်ကဆုံးဖြတ်ထားတာကအစိုးရဘက်ကဒါကိုကျမတော့လိုက်ရောနေတယ်လို့ကျမထင်ပါတယ်။ဒါကြောင့်မလို့ဖီတော်စုဖြစ်တော်ကတခင်းနဲ့သူတည်ပြုထားတဲ့ဒီ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုဒါအစိုးရဘက်ကကျမကတော့လိုက်ရောစီချင်တယ
်။ဒေါက်တာရမျိုးသိန်းကဘယ်လိုသဘောပါလဲ။အခုသမဏဦးသိန်းစိန်အိမ်မှာတွေ့ခဲ့တဲ့ပွဲမှာကြည်ရင်ဒါဘယ်ဟာကိုဆက်ဆွေးနွေးမယ်ဆိုတာကိုသူတို့မညှိနှိုင်းနိုင်ခဲ့ကြဘူးဆိုတော့ဆွေးနွေးပွဲနဲ့ဖြည့်ရှင်းနိုင်မဲ့လာလာကောရှိပါရဲ့လားခင်ဗျာဘုမင်းလည်းမရရင်အ
ဲကျွန်တော်ရဲ့နေရာတော့ဗျကျွန်တော်နိုင်ငံရေးနိုင်ငံရေးစီးပွားရေးလူမှုရေးအကျပ်တဲတွေကိုကျွန်တော်တို့ကြော်လွားနိုင်လို့ဆိုလို့ရှိရင်ကျွန်တော်တို့ဟာနိုင်ငံရေးသဘောဝိုင်းဆွေးနွေးပွဲကိုမဖြစ်မနေဖြတ်တန်းဖို့လိုအပ်တယ်လို့မြင်ပါတယ်တကယ်လို့နိုင်ငံရေးသဘောဝိုင်းဆွေးနွေးပွဲတွေကိုလက်တွေ့ကျကျဆစ်ဆစ်မမှန်တော့ကျွန်တော်တို့ရေရှည်အမြင်ရှိရှိကျွန်တော်တို့အခြေစရာရှိရှိနဲ့ပုံပေါ်နိုင်ဒါမရှိသေးသရွေ့ပေါ့လေကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအကြောင်းလဲဟာဟိုဒလန်းချောင်းမှန်ပေါ်ရောက်ပြီလို့ပြောဖို့ခက်မယ်လို့ကျွန်တော်ကယူဆပါတယ်ဗ
ျဒါမဲ့ဆရာရဲ့အခုကဘာဆွေးနွေးမယ်ဆိုတာကဘယ်နှစ်ယောက်ပါရမယ်ဘယ်နှစ်ပွင့်ဆိုင်ဆိုတဲ့ကိစ္စမှာပေါ့အတော်လေးအငင်းပွားနေကြတယ်ဆိုတော့အဲ့ဒီအကြောင်းအရာကိုတိုင်းပြည်ရဲ့ပြဿနာကိုမှန်မှန်တကယ်ဝင်ဆွေးနွေးနိုင်ကြမယ့်အခြေအနေရောတော်တော်အလှမ်းဝေးနေသေးတယ်လို့မပြောနိုင်ဘူးလားခင်ဗျာ
အဲ့တော့ကျွန်တော်မြင်လာတော့အစိုးရဘက်မှာအဓိကတာဝန်ရှိတယ်လို့မြင်တယ်။နော်အစိုးရနဲ့ကျွန်တော်တို့တမတော်ဘက်ကနော်လူလူလာလာတွေ့ချင်တယ်ဆိုလို့ရှိရင်ဟိုချက်ချင်းကိုဖြစ်နိုင်ပြီးတော့နော်ဆက်တိုက်ဖြစ်ပေါ်နိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေဟာကပ္ပအဆင့်မှာပဲကြည့်ကြည့်အရှိတောင်အာရှနိုင်ငံများအဆင့်မှာပဲကြည့်ကြည့်ကျွန်တော်တို့ကအနေကုန်နေထားကိုရောက်နေတယ်အဲ့တော့အဲ့ဒီနေသားကဘာနဲ့တူလဲဆိုတော့ကျွန်တော်တို့ ICU ထဲကိုရောက်နေတဲ့လူနာတယောက်နဲ့တူပါအဲ့တော့ဒီအချိန်မှာကျွန်တော်တို့ဟာဒီလူနာကိုအသက်ကယ်ဖို့အတွက်ကျွန်တော်တို့ဟာလူအပ်တဲ့လုံးဝလုံးထိုက်တဲ့ဟောကုထုံးတွေစေဝါးတွေကိုကျွန်တော်တို့မဖြစ်မနေအမြန်ဆုံးပေးဖို့လိုအပ်ပါတယ်အဲ့တော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူတွေအတွက်အရေးကြီးဆုံးဟာနိုင်ငံရေးကစပွဲပိုင်းတွေ့ဆုံဆွေးနွေးပြီးတော့ဒီအချက်တဲတွေကိုဖြေရှင်းနိုင်မယ်နေလန်းတနည်းအားဖြင့်ကျွန်တော်မြင်ရတော့နိုင်ငံရေးလမ်းပြနေပုံတစ်ခုကိုအဲမဖြစ်မနေလို့ကိုလုပ်ရမယ်လို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့အခုအစောပိုင်းမှာကွဲနေကြတာကဟို၄ပွင့်ဆိုင်၆ပွင့်ဆိုင်အခု၁၂ပွင့်ဆိုင်ဆိုပြန်ဝင်တိုင်းလွှတ်တော်ကိုယ်စားလှယ်နေပြီးတော့ဆိုတင်သွင်းတယ်ဆိုပြီးတော့ကြားရပြန်ပါတယ်ဆိုတော့အစိုးရဘက်ကလည်းပဲသမဏဥသိန်းစင်ကသူတို့အိမ်မှာအရင်တွေ့သလိုပဲဒီပွဲမျိုးမကြခဏဖြစ်မယ်လို့လည်းပြောနေကြတယ်ဆိုတော့အခုသမဏပြောတဲ့ပွဲမျိုးမကြခဏဖြစ်တယ်ဆိုရင်တော့မလုံလောက်ဘူးလားခင်ဗျာဆရာမဘယ်လိုသဘောလဲဒီကိစ္စကို
ကျွန်တော်ကလေဟိုသမဏကြီးကအခုသူစီစီနေတဲ့ပွဲပေါ့နော်ဒီအစုဖွဲ့၅ဘွဲ့ကိုအခြေပြုပြီးတော့ဒါ14ပွင့်ဆိုင်ပေါ့နော်14ပွင့်ဆိုင်ရှင်နေပွဲလုပ်နေတာကလေဒါသူ့ရဲ့လမ်းကြောင်းနဲ့သူ့ရဲ့အယူအဆနဲ့သူအဲ့လိုတွေးခွင့်ရှိပါတယ်သို့တော်လည်းပဲဒီမှာခုနကပြောသလိုပေါ့နော်ဒါကအုတ်ချွေပိုင်းကဒါတစ်ဖက်သက်ပေါ့နော်ဒါစီစီနေတဲ့အပိုင်းကိုတော့ဒီမှာဒါဒီလေဘာကြောင့်လဲဆိုတော့ပြည်သူလူထုကနော်ပြည်သူလူထုဆက်ကကြည့်နေဆိုလို့ရှိရင်ပြည်သူလူထုကသူတို့ပထမဆုံးသူတို့တရားအားထားတဲ့ဒီတောင်ဆန်းစုကြည်ပေါ့ဒါပုံမှန်လည်းပြောရသူရဲ့၄ဘွန်ဆိုင်ပေါ့နော်၄ဘွန်ဆိုင်ပေါ်မှာမျောလင့်ခဲ့ကြတယ်တခါဒါတောင်ဆန်းစုကြည်ဆက်ကဒါ short ပြီးတော့ဒါ6ဘွန်ဆိုင်ဆိုပြီးတော့တစ်ဆင့် short ပြီးလိုက်တဲ့အချိန်မှာဒီကျမတို့ဒီဘက်ကပေါ့နော်အုတ်ချွေဘက်ကလည်းဒါတစ်ဆင့် short ဝေးခြင်းနဲ့တို့ကတော့14ဘွန်ဆိုင်ပဲဟေ့ဆိုပြီးတော့တိခံမနေစေချင်တစ်ဖက်က short လာတဲ့အချိန်မှာတစ်ဖက်ကလည်းဒါ short ပြန်ပါလေ short ပြီးတော့6ဘွန်ဆိုင်လို့ပြီးတော့သူ့တို့တော်ကဒါရားချပြီးတော့ဟိုတခဲနဲ့ဆုံးဖြတ်ထားတာကိုကျမခုနကပြောသလိုပေါ့ဒါလိုက်လာပြန်ပါလေသူကဒါဆိုလို့ရှိရင်ပြီးတော့သူ့တို့တော်အနေနဲ့လည်းဒါကျင့်တ်သွားမယ်နိုင်ငံရေးပါတီအစည်းအဝေးနေနဲ့လည်းကျင့်တ်သွားမယ်သို့တော်လည်းတခုတော့ပြောစရာတော့ရှိတာပေါ့လေခုတိုင်းရင်းသားတချို့တောင်းဆိုနေသလို all inclusive တော့ပထမဆုံးအချိန်မှာတော့မဖြစ်နိုင်သေးဘူးပေါ့အဲ့ဒီပထမ6ပွင့်ဆိုင်ပြည့်စုံခြင်းအပြင်တစ်ခါပြည်နဲ့နောက်တစ်ခါကျရင်လည်းကျွန်တော်တို့ဘယ်သူတွေကိုခေါ်မယ်ဆိုတော့နောက်တစ်ခါကျရင်9ပွင့်ဆိုင်ဖြစ်လာနိုင်ရဲ့ပေါ့နော်အဲ့ဒီတော့ကိုယ့်ရဲ့14ပွင့်ဆိုင်ဆိုတဲ့ move ပေါ်မှာတရေတည်းမထားသေးနဲ့ပေါ့နော်ဒီလိုမျက်နှာကိုကြည့်တာလို့ပဲဒီမှာနေရရင်ပြောချင်
တကယ်တော့ဘလူးနဲ့တွေ့မယ်ဘလောက်တွေ့မယ်မတွေ့ဘူးဆိုတာတကယ်ပြဿနာမဟုတ်ဘူးပေါ့လေကျွန်တော်စောစောပြောသလိုအဓိကဆွေးနွေးရမှာနိုင်ငံရေးအခက်အခဲဖွဲ့စည်းပုံကိစ္စညီညာရေးကိစ္စစီးပွားရေးဘယ်လိုအရှင်းမြောင်းလုပ်မယ်ဆိုတော့အခုမဟုတ်တဲ့နေရာမှာကပ်ပြီးတော့ညင်းနေကြတဲ့အခြေအနေဟုတ်ကဲ့ဆိုတော့ဒီလူတွေမှာနိုင်ငံရေးအပြင်ပြဿနာကိုဖြေရှင်းခြင်းနဲ့ဆန္ဒအမှန်တကယ် political will ဆိုတာရှိရလားဒေါက်တာရံမျိုးသိန်းဘယ်လိုသုံးသပ်လို့ပါလဲ
လက်ရှိအခြေအနေဖြစ်ပေါ်လို့ကျွန်တော်ဒီအစိုးရဘိုင်းကျွန်တော်တို့တက်မတော်ဘိုင်းနောက်ပြီးတော့ဒီအာဏာရပါတီဘိုင်းဒီကုန်းဘိုင်းကိုကြည့်လို့ရှိရင်ပေါ့လေ political will အပိုင်းမှာအဲကျွန်တော်တို့အစိုးရအပိုင်းနဲ့တက်မတော်ဘိုင်းကဟိုအားနေဆုံးလို့ကျွန်တော်ကမြင်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့လက်ရှိအခြေအနေမှာကျွန်တော်တို့ခုနပြောလို့6ပွင့်ဆိုင်မျိုးပြည်တော်စုတော်ကတောင်းဆိုထားတယ်ဆိုတာတကယ်တော့ပြည်တော်စုတော်ဆိုတာကျွန်တော်တို့ဟိုရွေးကောက်ခံလွတ်တော်ကိုယ်စားလှယ85ရာခိုင်နှုန်းပါတဲ့ institution တခုပေါ့လေဒီပြည်တော်စုလွတ်တော်ရဲ့အတန်ကိုဆိုရဘက်ကရောတက်မလို့ဘက်ကရောလက်လိုက်လဲလဲကိုတုံ့ပြန်မှုလည်းလိုအပ်တယ်လို့မြင်တယ်အဲ့ဒီလိုတုံ့ပြန်မှုနည်းနည်းတုံ့ဆိုင်နေတဲ့အပိုင်းတွေကိုတွေ့ရတာဟာအဲကျွန်တော်ဆရာခုနပြောတဲ့ political will အပိုင်းမှာအားနေတယ်ဆိုတော့ဟိုတိတာမြင်ပါတယ်လို့ကျွန်တော်ကယူဆပါတယ်ဗျာ
နောက်တစ်ခုကျွန်တော်စဉ်းစားမိတာတကယ်လို့သူတို့ဘက်ကတွန်းဆုတ်နေရတဲ့အကြောင်းကိုကျွန်တော်တက်မတော်ဘက်ကနေပြီးတော့စဉ်းစားကြည့်မယ်ဆိုရင်ဆွေးနွေးမဲ့ကူစားပြုမှုကိုချက်လိုက်ရင်လက်နက်ကင်တိုင်းရင်းသားအင်အားစုတွေလည်းပါလာရမယ့်သဘောရှိနေတာပေါ့ဆိုတော့သူတို့ ਨੇ အပြည့်ခတ်ရဆဲရေးမှာကိုတစ်ဆုံနေကြတယ်တခါဦးဖက်ဒရယ်စစ်တပ်တို့ဘာလို့ဆိုတာမျိုးတွေဖက်ဒရယ်တက်မတော်ဆိုတဲ့ကိစ္စတွေမှာလည်းပဲအခြားအနာကောက်ပြီးတော့သိပြီးတော့တင်းမာနေကြတယ်ပြစ်ခတ်မှုတွေဖြစ်နေဆိုတော့သူတို့ ਨੇ လည်းဒီမှာရောပြီးတော့တွေ့ရတော့မယ့်သဘောရှိနေတယ်ဒါကူများမတွေ့လို့ဒါကူအဲ့အဆင့်ကိုကြော်ပြီးတော့မတွေ့ခြင်းလို့တမင်တကာများသူတို့ဆောင်ရလို့တော့တွေ့လို့မရဘူးလားဆရာ
ပြည်တော်စုလွတ်တော်ကအစိုးပြုထားတဲ့6ပွင့်ဆိုင်ထဲမှာကျွန်တော်မြင်အားဖြင့်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကဟိုကိုယ်စားလှယ်ပါတာကိုတော့မတွေ့ရဘူးပေါ့လေဒါပေမဲ့ကျွန်တော်မြင်အားဖြင့်6ပွင့်ဆိုင်တွေ့ဆုံမှုကိုခဏဦးပုံဖော်ပြီးတော့အဲ့ဒီ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအချက်အလက်စီးပွားရေးအချက်အလက်လူမှုရေးအချက်အလက်တွေကို ဘလို့ဖြစ်ရှင်းတယ်ဆိုတော့ရေဘူးရပေါ့လေအခြေခံအကျဆုံးအမြင်သဘောထားတွေယူဆတွေကိုစတင်ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအဆင့်ကိုကျော်ပြီးပြီဆိုတဲ့အချိန်ကြတော့မှကျွန်တော်တို့ကဒီတက်ပို့ပြီးကျေပြတ်နေဟိုမှာ6ပွင့်ဆိုင်မဲ့ဖြစ်ဖြစ်ဟလာဟို7ပွင့်ဆိုင်မဲ့ဖြစ်ဖြစ်ဒီလိုပုံစံမျိုးကိုဒုတိယအဆင့်သွားတဲ့နယ်လို့မြင်တယ်အဲ့ဒီလိုဒုတိယအဆင့်သွားတဲ့အခါမှာကျွန်တော်ယူဆအားဖြင့်တိုးလာတဲ့အပွင့်အများစုဟာတိုင်းသားလူမျိုးစုတွေကိုကိုစားပြုဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီအထဲမှာကျွန်တော်ခုနပြောတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေခေါင်းဆောင်တွေပါဝင်လာမယ်လို့ကျွန်တော်ကယူဆတယ်။အဲ့ဒါကြောင့်မို့လို့လက်ရှိ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုတွန့်ဆုတ်နေရတဲ့အကြောင်းရင်းမှာကျွန်တော်မြင်တာတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေပါမှချောင်းမဟုတ်ဘဲနဲ့ဒီ political will ကိုကဟိုနိုင်ငံရေးကိုနိုင်ငံရေးလီကသဘောဝိုင်းတွေ့ဆုံဆွေးနွေးပြီးဖြည့်ရှင်းကျင်တဲ့ဆန္ဒမှာအားနည်းနေတာလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာမကျွန်တော်မိကျင်တာစစ်တပ်အနေနဲ့အပြစ်ရစဲရေးကိုမလုဖဲနဲ့ဒီလိုတိုက်ရိုက်နိုင်ငံရေးအဖြစ်တွေးဖို့ဆိုတာကိုလက်ခံရမှာလို့သူတွန်းဆုတ်နေရဆိုတဲ့သဘောမျိုးကမဖြစ်နိုင်ဘူးလားခင်ဗျာ
ဆွေးနွေးလမ်းစာကိုဒါအကောင့်ထဲမပေါ်တင်လို့ပဲဒီကျမတို့ကိုဒီဘက်မှာအဲဒီလိုအကြောင်းအရာလေးပုံမှာ6ပွင့်လေးစက်ပွင့်လေးပုံမှာအလုရှုံလေးနေတာလားလို့ကျမတစ်ခါကပြန်တွေးကြည့်တယ်လေအဲ့တော့ခုနကပြောတဲ့လက်နဲ့ကိုင်းဒီနည်းမဆွေးနွေးချင်လို့လားဆိုတာမျိုးပေါ့ဒါလည်းဖြစ်နိုင်ပါလေပေါ့နော်ဒါဟိုငင်းကြင်းလေးကိုအာပီဒီတရားလုံးကတော့လိုချင်နေမှန်းနေပေါ့နော်ဒါပေမဲ့ငင်းကြင်းလေးမလိုချင်နဲ့ဟုတ်စုတွေကလည်းရှိနေဦးမှာပဲအဲ့တော့ညီညာရေးမလို့ဒီနေ့အုပ်စုတွေကလည်းညီညူညူနဲ့ပဲအာဒီထဲမှာပါဝင်ပြီးတော့ဟိုပတ်သက်ပြီးတော့ပေါ့နော်အာဒီစာမိချာတလားပေါ့နော်ဒါကျမလည်းတန်တာတော့ကျမလည်းမခံနိုင်တဲ့ပါ